မင်္ဂလာပါကျောင်းဝင်မှာတရားသင်ကြားရေးမထရောက်တဲ့အချက်ဟာဒီနေ့စာနယ်ဇင်းအရေးသားတွေမှာထင်ရှားနေပါတယ်ဒီလိုဆိုလဲရတာအကြောင်းရှိပါတယ်စာနယ်ဇင်းလောကမှာထဲထဲဝင်ဝင်လောက်ကင်နေသူတွေတဲမှာလူငယ်တွေကအများစုပါဒီလူငယ်တွေဟာအခြေခံပညာအဆင့်မြန်မာစာကိုသင်ဘူးခဲ့သူတွေကြီးနေမှာပါအခြေခံအဆင့်မြန်မာစာကိုသင်ဘူးရင်မြန်မာတရားပြဌာန်းစာတွေကိုမလေ့လာဘူးပဲနေပါမလဲအဲ့ဒီလိုလေ့လာဘူးပြီးမြန်မာတရားသင်ကြားရေးသားထိရောက်ခဲ့ရင်စာနယ်ဇင်းအရေးသားတွေမှာမစည်းမလျော်မတော်မတည့်အရေးသားတွေဘယ်ဖတ်ရပါမလဲအခုတော့စာနယ်ဇင်းအရေးသားတွေမှာတရားပုတ်ကိုမှန်မှန်ကန်ကန်မသုံးတတ်တာတွေမြန်မာလိုပီပီတတ်တာမရေးနိုင်တာတွေတွေ့နေရတော့မှာတရားပုတ်မှန်မှန်ကန်ကန်မသုံးတတ်တာနဲ့ပတ်သက်လို့အလွယ်တကူတွေ့မိတဲ့တာတကာလေးတစ်ခုကိုပေးပါမယ်။ဒီအရေးသားကိုအသေးအချာနားထောင်ကြည့်ပါ။ပညာရေးဝန်ကြီးဌာနမှထုတ်ပြန်လိုက်သည့်ညွှန်ကြားချက်အရကျောင်းသားကျောင်းသူများအားမိသည့်တုပ်ဖြစ်၎င်းလက်ဖြစ်၎င်းအခြားတစုံတစ်ခုဖြစ်၎င်းရိုက်နှက်ခြင်းမပြုရဟုသိရသည်တဲ့။မိသည့်တုပ်ဖြစ်၎င်းဆိုပြီးသုံးနာမျိုးကိုမြန်မာစကားစစ်စစ်မှကြားဘူးပါသလား။တကယ်တော့သတင်းရေးသူကဒုံနဲ့ဖြစ်ဖြစ်လက်နဲ့ဖြစ်ဖြစ်တခြားဘာနဲ့ဖြစ်ဖြစ်ရိုက်ခွင့်မပြုတဲ့အကြောင်းရေးချင်တာပါမိသည့်ဆိုတဲ့ပုတ်ကမလိုအပ်ပဲပါသွားတော့စာသွားစာလာလဲထောက်၎င်းဆိုရာကိုသုံးပုံသုံးနည်းကလည်းမမှန်မကန်ဖြစ်ကုန်တော့တာပေါ့တတိမမူဂူးမမြင်ဖြစ်သွားရှာတာပဲလို့ဖြည့်တွေးလေးတွေးပြီးလို့တော့ရပါရဲ့တကယ်တမ်းကျတော့သဒါကိုမတီးမီမခောက်မီဖြစ်နေတာပါပဲသဒါမတီးမီမခောက်မီလို့မဟုတ်ဖဲကိုမြန်မာစကားကိုပီပီတတ်တာမပြောတတ်မဆိုတတ်လို့အမြင်မတော်ဖြစ်ရတာတွေအများသားပါပဲဒါပေမဲ့ဒီမှာ၃၄ခုကိုပဲထုံနှုတ်ဝိုင်းဖွဲ့သွားလိုက်ပြရစီအကျဉ်းတော်များကြက်တဲနေ၍နောက်ထပ်ထားเสียရမရှိဆိုရဲအရေးသားဆိုပါတော့ပြောချင်တာကအကျဉ်းတော်တွေထဲမှာအကျဉ်းသားတွေများနေလို့နေရထရချင်းချင်းကြက်ကြက်ဖြစ်နေတာကိုပါဒါပေမဲ့စဉ်းစားရမှာကကြက်တဲဆိုရဲအတုံးကိုဒီလိုနေရာတွေမှာသုံးမသုံးဆိုရဲအချက်ပါရန်ကုန်မှာလူတွေကြက်တဲနေတယ်ဆိုရင်ဘလို့နားလေမလဲလူတွေငွေကြီးအခက်ခဲရှိနေတယ်လို့ပဲနားလေကြမှာပါကြက်တဲဆိုတာကငွေကြီးကြက်တဲလို့တွဲသုံးလေရှိတာကိုနောက်သာရကတစ်ခုကိုနားဆင်ကြည့်ပါအောင်ဘယ်နေရာမှာများဘယ်အတုံးနှုံးကမဟုတ်မဟုတ်ဖြစ်နေပါသလဲအများသတိထားနိုင်အောင်ဖြည်းဖြည်းချင်းဖတ်ပြသွားပါမယ်အသတိလိုက်စားမှုဆိုင်ရာဆွတ်ဆွဲချက်များနဲ့ပတ်သက်၍တရားရုံးချုပ်တရားသူကြီးအဖွဲ့ကတခဲနဲ့ဆုံးဖြတ်ချက်ချမှတ်လိုက်ခြင်းကြောင့်ရင်းနိုင်ငံတွင်နိုင်ငံရေးအရာဝရုံးသုံးကားအခြေအနေတရက်သူစိုက်ရောက်စေကြောင်းနဲ့အစိုးရပိုင်းသတင်းစာကြီးတစ်စောင်ကအရေးသားပါဒီအရေးသားမှာမတော်တရော်သုံးထားတာဘာများသတိထားမိပါသလဲမှန်ပါတယ်တခဲနဲ့ဆုံးဖြတ်တယ်တဲ့ဘာကိုပြောချင်တယ်လဲဆိုတာကိုမှန်းဆလို့ရပါတယ်တရားသူကြီးအဖွဲ့ဝင်အားလုံးကသဘောတူဆုံးဖြတ်လိုက်တာကိုပြောချင်တာပါဒီလိုအားလုံးသဘောတူဆုံးဖြတ်တာကိုတခဲနဲ့ဆိုရက်ကရိယာဝိသေသနာနဲ့တွဲပြီးသုံးပါသလားထောက်ခံတာတောင်းဆိုတာကြွေးကြော်တာဆိုရင်တခဲနဲ့ထောက်ခံတခဲနဲ့တောင်းဆိုတခဲနဲ့ကြွေးကြော်နိုင်တာပေါ့အများသဘောတူဆုံးဖြတ်ချက်ချတာမျိုးကိုတော့တညီတညွတ်တဲ့ဆိုတဲ့စကားကပိုသုံးတက်မယ်လို့ယူဆပါတယ်နောက်တစ်ခုကိုနားဆင်ကြည့်ပါဦးတန်တရာဟူသောစကားမှာလူတို့ကြားရင်ယဉ်ပါနေ၏တဲ့တန်တရာဆိုတဲ့စကားဟာလူတွေအတွေ့မဆန်းတော့ဘူးတူတူငါငါသုံးနေကြပြီလို့ပြောချင်တာဖြစ်ပါလိမ့်မယ်ဘာဖြစ်လို့မဆန်းတော့ဘူးလို့ရိုးနေပြီလို့မသုံးမယ်ယဉ်ပါလို့သုံးပါလေစမ်းစမ်းပြပြအတုံးတစ်ခုထွင်လိုက်ချင်လို့ပဲလားဒါမှမဟုတ်ရေးသူကိုယ်တိုင်ကမြန်မာစကားထက်ဘာသာကြားစကားတရရက်မှာပိုကျွမ်းကျင်နေပြီးအဲ့ဒီဘာသာစကားကအတုံးကိုဓာတ်ရိုက်မြန်မာမှုပြုလိုက်တာပဲလားအေကန်အေကပြောဖို့ခက်လှပါတယ်မြန်မာဘာသာစကားမပီမတဖြစ်နေတာကသိကြပါတယ်ဒီလိုမြမမပီတာတွေကိုဘာသာပြန်သတင်းတွေမှာမကြမကြတွေ့ရတတ်ပါတယ်ဒီမှာသာတကားတစ်ခုကိုနားဆင်ကြည့်ပါဘေးစကားဟာမြမအသုံးနှုံစစ်စစ်မဟုတ်ဖဲဘာသာရချစကားတန်ဝဲနေတယ်လေဆိုတာကိုတစ်ချိန်တည်းမှာဆင်ញင်ကြည့်စေချင်ပါတယ်တမရအဖြစ်၅နှစ်သက်တမ်း၂ချိန်ထမ်းဆောင်ခွင့်အကန့်အသတ်ကိုပြီးခဲ့သည့်သတင်းပတ်ကပါလီမန်ကပယ်ဖျက်ပေးခဲ့သဖြင့်တိုင်းပြည်ကိုရာသက်ပံအုပ်ချုပ်ရန်ယခုအခါစီသည်ရှင်းလင်းသောလမ်းကြောင်းပိုင်ဆိုင်သွားပြီဖြစ်သည်တဲ့တရုတ်နိုင်ငံသမ္မတကြီးနဲ့ပတ်သက်တဲ့ပူပူနွေ့နွေ့သတင်းမှာရှင်းလင်းသောလမ်းကြောင်းကိုပိုင်ဆိုင်သွားပြီလို့ဆိုထားပါတယ်။အဲ့ဒါအင်္ဂလိပ်လိုရေးထားတာကိုဓာတ်ရိုက်ဘာသာပြန်လိုက်တာပါပဲ။မြန်မာပြည်ပတ်တာပြန်နိုင်ဖို့နည်းနည်းပါးပါးဆက်စဉ်းစားလိုက်မယ်ဆိုရင်တော့စီအတွက်လမ်းရှင်းသွားပြီဆိုတဲ့စကားမျိုးကိုရမှာပါ။က ိုကြားနေပြောနေကြအသုံးမျိုးကမှမြမရင်ထဲကိုဒုဒုထိရောက်မှာပေါ့ဒီသာရကတချို့ကိုကြည့်ရင်အခြေခံပညာမြန်မာစာမှာပြုပြင်စရာတွေရှိနေတယ်ဆိုတာသတိထားမိပါလိမ့်မယ်။တရားသင်ကြားရေးမှာပုံစံသစ်ပြောင်းရပါလိမ့်မယ်။အရေးအသားအပြောအဆိုအသုံးနှုန်းမှာကျောင်းသူကျောင်းသားတွေကိုအထောက်အကူပေးနိုင်မယ့်သင်ခန်းစာတွေများများပါအောင်စူးစမ်းရအောင်မယ်လို့အောက်မေ့မိပါတယ်။စာပေမြင့်ပြီးလူမျိုးတင်ပါစေ။